မြန်မာနိုင်ငံထဲမှာလူခွင့်ရေးချိုးဖောက်မှုတွေကိုလွတ်လွတ်လပ်လပ်စုံစမ်းဖော်ထုတ်နိုင်ဖို့လူခွင့်ရေးကော်မရှင်ဥပဒေပြင်ဆင်ရေးအတွက်အရက်သက်အဖွဲ့အစည်းတွေဟာဥပဒေချမ်းဆိုင်ရာလွှတ်တော်ကော်မတီတွေနဲ့တွားရောက်ပြေဆုံးခဲ့ကြပါတယ်။လူခွင့်ရေးကော်မရှင်ဥပဒေပြင်ဆင်ရေးအရက်သက်အဖွဲ့အစည်းတွေလှုပ်ရှားမှုတွေကတခုဖြစ်တဲ့ဥပဒေပြုအမတ်တွေနဲ့ဒီပြေဆုံးမှုမှာဘလို့အလားအလာအခြေအနေတွေရှိနေသလဲဆိုတာမတ်စုမွန်ကမင်းမြန်တင်ဆက်ထားပါတယ်ရှင်။
လက်ရှိမြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ရဲ့တပ်တွေဟာလာမယ့်စက်တင်ဘာလအတွင်းမှာကုံဆုံးတော့မှာဖြစ်တဲ့အတွက်အသစ်ပြန်လည်ဖွဲ့စည်းမယ့်ကော်မရှင်တစ်အနေနဲ့ပိုလွတ်လပ်ပြီးတော့ထိထိရောက်ရောက်ဆောင်ရွက်လုပ်ကိုင်နိုင်မှုဒီကော်မရှင်ရဲ့ဥပဒေကိုအမြန်ဆုံးပြင်ဆင်မှုပြည်ထောင်စုလွှတ်တော်ကိုမြန်မာအရက်ဖက်အဖွဲ့အစည်း20ကျော်ကတောင်းဆိုခဲ့ကြတာပါဒီကနေ့မှာတော့အရက်ဖက်အဖွဲ့အစည်းကိုယ်စားလှယ်တွေနေပြည်တော်ထိသွားရောက်ပြီးတော့ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီနောက်မျိုးသားလွှတ်တော်နိုင်ငံသားများ၏မူလအခွင့်အရေးနဲ့ဒီမိုကရေစီနဲ့လူခွင့်ဆိုင်ရာကော်မတီတို့နဲ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်အမျိုးသားလွှတ်တော်ကော်မတီနဲ့ကိုရိုင်းတွေ့ဆုံဆွေးနွေးခဲ့သူတဦးဖြစ်တဲ့မြမလူခွေလှူရှာသူညီညာချင်းမြမရဲ့ဒါရိုက်တာဦးအောင်မြင့်မင်းက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်။အဲကျွန်တော်တို့ဒီအရက်ဖက်လူမှုဖွဲ့စည်း24ဖွဲ့ပေါင်းပြီးတော့ကော်မရှင်ကလူလဲပြောင်းဖို့လူရဲမူလဲပြောင်းဖို့လူရဲဆိုတဲ့ညီညာချက်ကိုမီဒီယာတစ်ဆင့်အများပြည်သူသိအောင်ထုတ်ပြန်ခဲ့ပါတယ်။အခုကြားလို့ရှင်တော့ကျွန်တော်တို့ကစစ်တော်မှရှိတဲ့ကော်မတီတွေနဲ့တွေ့ပါတယ်။အဲတော့ဒီလူတော်ဥပဒေကြံကော်မတီနဲ့ငါတို့ကအမျိုးသားလူတော်နိုင်ငံသားများ၏မူလခွင့်ရေးဒီမိုကရေစီရေးနဲ့လူခွင့်ဆိုင်ရာကော်မတီနဲ့တွေ့ပါတယ်။အဓိကကတော့ကျွန်တော်တို့ဒီဥပဒေကိုကျွန်တော်ပြည်ပြောင်းလဲဖို့အတွက်ကစစ်တော်ရဲ့အခန်းကဏ္ဍအရေးကြီးပါတယ်။ဥပဒေတစ်ခုကိုပြင်မယ်ပြောင်းမယ်ချက်မယ်ဆိုရင်စစ်တော်မှတင်ပြဆွေးနွေးရရှိမယ်။ဒီလူလူတို့ကတသက်ကဒီဥပဒေရဲ့အားနည်းချက်သိုံနေမကဘူး။စစ်တော်မှဒီဥပဒေနဲ့ပတ်သက်ပြီးဆွေးနွေးရချိန်မှာကျွန်တော်တို့အရက်ဖက်လူမှုဖွဲ့စည်းတွေလိုလားတဲ့ထောက်ပြတဲ့ချက်တွေကော်မရှင်ကိုပို့ဖို့အောက်ကောင်လှုပ်ဆောင်မှုတွေအကြံပေးတဲ့ချက်တွေကိုစစ်တော်ကိုယ်စားလှယ်များကကြိုတင်သိထားမယ်ဆိုရင်ဒီဥပဒေကစစ်တော်မှာပြဋ္ဌာန်းမှုတွေဒါမှမဟုတ်ကျင်းပမှုတွေလှုပ်ဆောင်တဲ့အခါမှာပို့ဖို့အားကောင်းမယ်ကျွန်တော်တို့အတွက်ပို့ဖို့ပြီးတော့ကြောင်းလဲနိုင်ရင်လမ်းကြောင်းသွားနိုင်မှာဖြစ်တဲ့အတွက်အခုရက်ကြိုတင်ပြီးတော့ကော်မတီရဲ့တွေ့ရဖြစ်ပါတယ်ခင်ဗျာ
လက်ရှိလူခွင့်ရေးကော်မရှင်ဥပဒေကိုပြင်ဆင်နိုင်မှုကော်မရှင်ကိုယ်တိုင်ကလည်းကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတာဝန်ညီနိုင်မှုရှိနေပါတယ်အမျိုးသားလူခွင့်ရေးကော်မရှင်ရဲ့လှုပ်ထုံးလုံမှုတွေပြုပြင်ပြောင်းလဲဖို့ဘာသာအကြံပြုကြရပါသလဲဆိုတာကိုတော့ထို့တော်တွေ့ဆုံပွဲတွေမှာဥဆောင်ဆွေးနွေးခဲ့သူတူဖြစ်တဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီရဲ့စီရင်လုပ်ဝင်ရေးတာဝန်ခံမတ်တင်စာရှုံးလေးကြီးကအခုလိုပြောပါတယ
်ဒီဥပဒေပြင်ဆင်ဖို့အတွက်ကြေညာပါတော့ဒီဥပဒေပညာရှင်တွေနဲ့တိုင်ပင်ပြီးပြင်ဆင်တော့အဖြစ်တော့ကြောင့်ဒီရက်ဖက်ဖွဲ့စည်းရဲ့ဒီနိုင်ငံတကာစံတင်စံနှုန်းနဲ့အညီပြင်ဆင်ဖို့ဒီမှာတိုက်တွန်းချက်ဆိုတာမျိုးလက်ထဲအရောက်ကိုပေးဖို့နိုင်ခဲ့တယ်လို့ပြောလို့ရတာပေါ့နော်။ဒါအပြင်သူတို့ဘက်ကသဘောထားပိုင်းမျိုးလည်းဒီမှာအချင်းချင်းအပြန်လည်ဖလှယ်တဲ့အခါမှာတော်တော်လေးကိုမြန်မြန်ဆန်ဆန်ရဲ့စိတ်ဝင်စားမှုအပြည့်ရှိတာကိုတွေ့ရတယ်။ဒီလိုဒီချက်ကိုကောင်းမွန်တဲ့ကော်မရှင်ဖြစ်လာဖို့ကသူတို့အားလုံးမှာတာဝန်ရှိရဲ့ရက်ဆက်ဖွဲ့စည်းတယ်မဟုတ်ဘဲနဲ့ဒီလူတွေအားလုံးမှာလည်းတာဝန်ရှိတဲ့ကြောင့်မို့ဒီအဓိကအဖြစ်ဆိုတော့ပွင့်လင်းမြင်သာမှုရှိတယ်။တရားတာဝန်ယူမှုတာဝန်ခံမှုနဲ့လူခွင့်ကိုအခြေခံပြီးတော့ဒီနေ့ကတော့ယုံကြည်တဲ့ကော်မရှင်အဖွဲ့ဝင်တွေပေါ်လာဖို့အတွက်ကတော့ဒီသတ္တကိုယ်စားလှယ်တွေမှာလက်ရှိသူတို့လက်ထက်ကိုသူတို့ကဥပဒေပြင်ဆင်ခွင့်ရှိတဲ့အခွင့်အာဏာရှိတဲ့အကြောင်းကိုသူတို့ကတိုက်တွန်းဖို့လိုအပ်ပါတယ်လို့ပြောချင်ပါတယ်
အခုလက်ရှိမှာလည်းလွှတ်တော်တွေမှာမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ဥပဒေပြင်ဆင်နိုင်မှုလွှတ်တော်ကော်မတီဒီဘက်ကလည်းလှုပ်ရှားဆောင်ရွက်နေကြဖြစ်ပါတယ်။ဒါကြောင့်မို့လို့အခုလိုမျိုးအရက်ဖက်အဖွဲ့အစည်းတွေရဲ့အကြံပြုတိုက်တွန်းချက်တွေကပို့ပြီးတော့မှအထောက်အကူဖြစ်လာစေဖို့အရက်ဖက်အဖွဲ့အစည်းတွေကမျှော်လင့်ပါတယ်။မြန်မာလူခွင့်ရေးလှုပ်ရှားသူဦးအောင်မြင့်မင်းက
လက်ရှိမှာလူခွင့်ရေးကော်မရှင်ကိုယ်တိုင်ကလည်းသူရဲ့ဥပဒေကိုပြည်ပြည်ကြောင်းလဲဖို့အတွက်ဒီတရားလွှတ်တော်ချုပ်ရုံးကိုတင်ထားတယ်။တရားလွှတ်တော်ချုပ်ကပြန်လာပြီးလို့ရှိရင်လည်းသူတို့ဖြတ်တန်းရမှာဒီကြည့်လွတ်တော်အမျိုးသားလွတ်တော်နဲ့ပြည်ထောင်စုလွတ်တော်ပဲဖြစ်ပါလိမ့်မယ်။အဲဒီတော့လွတ်တော်ကိုယ်စားလှယ်တွေကအရက်သက်လူမှုအဖွဲ့အစည်းတွေရဲ့အတန်းကျွန်တော်တို့ရဲ့ဆန္ဒကိုသိထားမယ်ဆိုရင်ဒီအားနဲ့ပတ်သက်လို့ဆွေးနွေးတဲ့ချိန်မှာပုံပုံအားကောင်းတဲ့ဒီလူခွင့်ကော်မရှင်ဥပဒေနဲ့လူခွင့်ကော်မရှင်စစ်ကိုဖြစ်နိုင်ဖို့အတွက်စတင်ပြေဆုံးတာဖြစ်ပါတယ်ခင်ဗျာ။ဒီလူလူတို့ကြားရဲ့ကော်မရှင်ကိုအားကောင်းအောင်ဘယ်လိုလှုပ်ဆောင်လဲဆိုရဲစုံစမ်းမှုကျွန်တော်ဆက်လက်ပြီးလှုပ်ဆောင်သွားပါမယ်။ပြည်ပြည်ကြောင်းလဲပို့တဲ့ပို့ပြီးတော့အာတုံခွန်ဆိုင်လှုပ်ရှင်တဲ့တွတ်တော်ကိုပြတူးချင်းကိုလည်းကျွန်တော်ဆက်လက်တွေ့ပြီးတော့လှုပ်ဆောင်သွားမှာဖြစ်ပါတယ
်။မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ကိုကော်မရှင်ဥပဒေနဲ့အညီပြီးခဲ့တဲ့2014စက်တင်ဘာလကနိုင်ငံတော်သမ္မတကိုယ်တိုင်ဖွဲ့စည်းပေးထားတာဖြစ်ပြီးလာမယ့်စက်တင်ဘာလမှာတော့၅နှစ်သက်တမ်းကုန်ဆုံးတော့မှာဖြစ်ပါတယ်။ကော်မရှင်အဖွဲ့ရဲ့ရွေးချယ်ခြင်းဘုတ်အဖွဲ့မှာတော့ပြည်ထောင်စုတရားသူကြီးချုပ်ပြည်ထောင်စုလွှတ်တော်ပြည်ထရေးဝန်ကြီးလူကယ်ပြန်ဝန်ကြီးနဲ့ပြည်ထောင်စုရှေ့နေချုပ်နဲ့တရားလွှတ်တော်ရှေ့နေများကောင်စီအပါအဝင်ရွေးချယ်ရေးဘုတ်အဖွဲ့ဝင်ကစီစဉ်ရွေးချယ်ကြတာဖြစ်ပါတယ်ရှင်။